အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးအောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီဟာယူကရိန်းသဗ္ဗရနဲ့ဒီနေ့တွေ့ဆုံခဲ့ပါတယ်။စစ်ပွဲဆက်ကတည်းကယူကရိန်းကိုတွားရောက်ခဲ့တဲ့အမေရိကန်တာဝန်ရှိသူတွေနဲ့နန်စီပယ်လိုစီဟာရာထူးအမြင့်ဆုံးအမေရိကန်တာဝန်ရှိသူတူဖြစ်ပါတယ်။နန်စီပယ်လိုစီရဲ့ရုပ်ကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာယူကရိန်းသမ္မတဗိုလိုဒီမာဆယ်လန်စကီကကျွန်တော်တို့နိုင်မယ်အတူတကွနိုင်ကြမယ်လို့ပြောခဲ့ပြီးအောင်ပွဲခံတဲ့တိုင်အောင်ကျမတို့ဒီမှာရှိကြပါမယ်လို့နန်စီပယ်လိုစီကပြောခဲ့ပါတယ်။ကျမတို့ဟာလွတ်လပ်ခွင့်ရဲ့ရှေ့နှံစစ်မျက်နှာမှာရှိနေကြပြီးရှင်တို့ရဲ့တိုက်ပွဲဟာလူတိုင်းရဲ့တိုက်ပွဲဖြစ်ပါတယ်။တိုက်ပွဲပြီးသွားတဲ့အထိကျမတို့ရဲ့ဂတိကဝတ်တွေအတိုင်းရှိနေကြမှာပါလို့နန်စီပယ်လိုစီကသမ္မတဆယ်လန်စကီကိုပြောခဲ့ပြီးယူကရိန်းနဲ့အတူအမေရိကန်ကခိုင်ခိုင်မာမာရည်ဒီကြောင့်ကဘာကိုပြတ်တလိုက်တာဖြစ်တယ်လို့လဲနန်စီပယ်လိုစီကဆိုပါတယ်။အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့မှအဖွဲ့ဝင်တွေဖြစ်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌထောက်လိုက်ကော်မတီဥက္ကဋ္ဌနဲ့အောက်လွှတ်တော်ဆိုင်ရာစည်းမျဉ်းများကော်မတီဥက္ကဋ္ဌနဲ့အခြားအမတ်၃ယောက်တို့ပါဝင်ကြပါတယ်။